ရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြပနေပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ 5G Telco Cloud Platform မြန်မာနိုင်ငံတွင်စတင်မိတ်ဆက်ဆွဲတဲ့သတင်း ID Level ကိုစိတ်ဝင်စားသူတွေအတွက် KMUC IT Week 2020ကျင်းပမယ်ဆိုတဲ့သတင်းအားနဲ့ချက်ပြင်ဆင်ထားတဲ့ iOS 40.1 နဲ့ iPadOS 40.1 ထွက်ရှိဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ 5G Telco Cloud Platform မြန်မာနိုင်ငံတွင်စတင်မိတ်ဆက်ဆွဲတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ကမ္ဘာထိပ်တန်းနည်းပညာကုမ္ပဏီတစ်ခုဖြစ်တဲ့ VMware Inc. ကမြန်မာနိုင်ငံအတွင်းဆက်သွယ်ရေးဝန်ဆောင်မှုပေးအပ်နေတဲ့ကုမ္ပဏီတွေ CSPS အတွက် 5G Telecom Cloud Platform ကိုမိတ်ဆက်လိုက်တယ်လို့သိရပါတယ်။ VMware က customer တွေလက်ရှိတွေ့ကြုံနေရတဲ့အခက်အခဲတွေကိုဖြေရှင်းနိုင်ဖို့နောက်တစ်နေ့မှာရောက်ရှိလာမယ့်အခွင့်အလမ်းတွေအတွက်အသုံးချနိုင်ပြီးတော့ပြီးပြည့်စုံတဲ့ Telecom နဲ့ Arch Nebel 3 Cloud စနစ်တစ်ခုဆက်လက်တိုးမြှင့်ပေးအပ်သွားပါမယ်။ကျွန်တော်တို့ရဲ့ Telco Cloud Platform ထဲက Cloud Native နည်းပညာတွေရဲ့ပံ့ပိုးမှုနဲ့အတူ CSPS ကုမ္ပဏီကြီးတွေဟာအခုဆိုရင် Application နဲ့ဝန်ဆောင်မှုအသစ်တွေပေးအပ်ဖို့သူတို့ရဲ့စမ်းသစ်တီထွင်မှုနှုန်းကိုမြှင့်တင်လိုက်နိုင်ပါပြီ။ဒီနည်းပညာတွေကရှုပ်ထွေးတဲ့လုပ်ငန်းဆောင်တာတွေကိုရှော့ချပေးနိုင်ပြီးတော့ Ownership Saving ရဲ့စုစုပေါင်းကုန်ကျစရိတ်အများစုအတွက်တိတိတတ်တအကျိုးကျေးဇူးပြန်လည်ရရှိအောင်ဆောင်ရွက်ပေးပါတယ်။ဒါပြင်မြန်မာနိုင်ငံရဲ့ Digital စီးပွားရေးစနစ်တိုးတက်လာစေဖို့ပံ့ပိုးကူညီတဲ့အနေနဲ့ CSPS ကုမ္ပဏီကြီးတွေရဲ့ 5G ကွန်ရက်အသုံးပြုနိုင်အောင်ကြိုးပမ်းရမှာအရှိန်မြင့်တင်ပေးသွားပါမယ်လို့ VMware မြန်မာရဲ့ Country Manager ဖြစ်သူကိုပြီဆိုးကပြောပါတယ်။ VMware ရဲ့ 5G Telco Cloud Platform မှာယုံကြည်စိတ်ချရသောစံနှုန်းမီ Carrier Grid ရဲ့စွမ်းဆောင်ရည်မြင့် Cloud Native Infrastructure ကိုအသုံးချထားပြီးတော့တနေရာတွေတွင်အားလုံးအသုံးပြုနိုင်တဲ့ Cloud ဦးစားပေးနည်းပညာဖြည့်ရှင်းချက်တစ်ခုဖြစ်ကမြန်မာနိုင်ငံနေရာဒေသအနှံ့ပြားတွင်ခေတ်ရှိပြေးနေသောနည်းပညာ Application တွေကိုအသုံးပြုနိုင်ဖို့ပံ့ပိုးပေးရမှာ CSPS ကုမ္ပဏီကြီးများကိုအထောက်အကူပြုနိုင်မှာဖြစ်တယ်လို့လည်းသိရပါတယ်။ဆက်လက်ပြီး IT Nebel ကိုစိတ်ဝင်စားသူတွေအတွက် KMUC IT Week 2020ကျင်းပမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Kaplan Myanmar University College KMUC IT Week 2020 Virtual Event ကို October 26ရက်ကနေ30ရက်အထိကျင်းပသွားမယ်လို့သိရပါတယ်။တက္ကသိုလ်ဝန်ထမ်းအပြီးကိုရှောင်းမဲ့လမ်းကြောင်းကိုရွေးချယ်တော့မဲ့လူငယ်တွေ IT Nebel ကိုမှရင်ခုန်ပါတယ်ဆိုတဲ့လူငယ်တွေ HND NCC ပြီးထားပြီးတဲ့လူငယ်တွေ ID Fresh Graduate တွေအတွက်ကျင်းပပြုလုပ်ခြင်းဖြစ်ပြီးတော့ Career ပိုင်းတွေမှာဘလို့အခွင့်အလမ်းတွေရှိနေပြီလဲဒီအခွင့်အလမ်းတွေကိုလက်လန်းမိဖို့ကိုယ့်ဘက်ကဘာတွေဖြည့်ဆည်းထားဖို့လိုအပ်မလဲကြောင်းပြီးတာနဲ့ Career လမ်းကြောင်းကိုဘလို့ရွေးချယ်ရမလဲဆိုတဲ့အကြောင်းအရာတွေကို KMUC IT Week 2020မှာလေ့လာနိုင်မှာပဲဖြစ်ပါတယ် IT Week မှာပြည်တွင်းကအောင်မြင်နေတဲ့နည်းပညာလုပ်ငန်းရှင်လူငယ်တွေဖြစ်တဲ့ CEO of Legends Myanmar Technology မှာကိုစိုင်းတင်မင်းလူ CEO of Duff House မြန်မာမှာကိုမြတ်မင်းစု Senior Security Consultants as Nate 4 ICT Solution မှာကိုရဲမျိုးသူ CEO of Yangon Innovation Centers and Founders of Myanmar Innovation Academy မှာကို Ravi တို့ကပါဝင်ဆွေးနွေးပေးသွားမှာပဲဖြစ်ပါတယ်ဆွေးနွေးပေးသွားမယ့်အဓိကအကြောင်းအရာတွေကတော့ October 26ရက်မှာ Pathway to IT Profession October 29ရက်တွင် Programming Career October 28ရက်မှာ Cyber Security Career October 29ရက်မှာ Digital CareerJohns Dusk October 30ရက်မှာ Careers in Technology Group Panel Discussion တွေပဲဖြစ်ပါတယ်
။တက်ရောက်လို့သူတွေအနေနဲ့ online form မှာစာရင်းပေးသွင်းရမှာဖြစ်ပြီးတော့ online form link ကိုခု episode description ထဲမှာတွားရောက်ဖတ်ရှုနိုင်မှာပဲဖြစ်ပါတယ်
။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့အားနဲ့ချက်ပြင်ဆင်ထားတဲ့ iOS 40.1 နဲ့ iPadOS 40.1 ထွက်ရှိဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Apple ဟာပြီးခဲ့တဲ့အပတ်က iPhone 12နဲ့ iPhone 12 Pro ကိုတရားဝင်မိတ်ဆက်ခဲ့ပါတယ်။ iPhone 12တွေမရောချခင်မှာဖုန်းနဲ့တက်ဘလက်အားလုံးအတွက် iOS update ဖြန့်ချိလိုက်ပါတယ်။အသစ်ထွက်လာတဲ့ iOS 40.1 နဲ့ iPadOS 14.1 ကတော့အားနဲ့ချက်တွေကိုပြင်ဆင်ထားပြီးတော့ update အသေးစားလေးတွေပါဝင်လာပါတယ်။ဥပမာအနေနဲ့ iPhone 8နဲ့အထက် Photo မှာ 10bit HDR video ထောက်ပံ့မှုပါဝင်ပြီးတော့တေးဖြတ်နိုင်အောင်လည်းပြုလုပ်ပေးခဲ့ပါတယ်။ဒါအပြင် Home Screen ပေါ်မှာ widget folder နဲ့
icon အရွယ်အစားကိုချုပ်နိုင်တယ်လို့သိရပါတယ်
။iPhone 12နဲ့ iPhone 12 Pro ဖုန်းစတင်ရောင်းချတဲ့အခါ iOS 40.1 ပါဝင်လာနိုင်တယ်လို့လူအများကမျှော်လင့်နေကြပါတယ်။တစ်ချိန်တည်းမှာပဲ Apple ကတော့ Developer အတွက်၄ခုမြောက် Beta အုပ်မြစ်ချထားပြီးတော့ iOS နဲ့ iPadOS 14.2 ကိုဆက်လက်လုပ်ကိုင်နေပါ ါတယ
်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာကစားဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မှုပါ။